COVID ကာလမှာတာဝန်အလွှဲပြောင်းလုပ်ဖို့အခက်ကြုံနေရတဲ့မြန်မာနိုင်ငံကပင်လယ်ကူးသင်္ဘောသားတွေကိုကော့တောင်းစစ်ကံကနေတဆင့်လဲလှယ်ပေးနေတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်ကျွန်မဆဆူပါရှင်။
စာချုပ်တံတမ်းပြီးတင်မောသားတွေနဲ့တင်မောပြန်တမ်းသူတွေအလဲလဲလုပ်တဲ့နေရာမှာအရင်ကရန်ကုန်စစ်ကမ်းနဲ့လေဆိပ်ကနေတဆင့်တခြားနိုင်ငံတွေစီတွားရောက်တာကနေအခုလိုကဲရောဂါကာလမှာတော့အရင်လမ်းကြောင်းတွေတိုင်းသွားဖို့ကအခက်အခဲရှိနေပါတယ်။ဒီလိုအခက်အခဲရှိနေသူတွေကိုအခုအခါကော့တောင်းစစ်ကမ်းကနေတာဝန်လဲလဲနိုင်အောင်စီစဉ်ပေးနေတယ်လို့ရေချောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားမှ တော့နိုင်ငံသားအနေနဲ့ဆင်းရဲမဲ့လူတွေကဒီလေကြောင်းလိုင်းတွေကနေဆိုတော့ transit နဲ့ပြန်လာကြမှာပေါ့နော်လက်ရှိကတော့လေဆိပ်ကမဖွင့်နိုင်တဲ့အခါကျတော့အဲ့ဒီခက်ခဲကျွန်တော်တို့ဖြစ်နေတာပေါ့သမောသားတွေအတွက
်ကော့တောင်းစိတ်ကန်းကနေတာဝန်လဲလဲသူအရေးအတွက်ဟာဇူလိုင်ပထမပတ်အထိဆို200ဝန်းကျင်ရှိနေပြီလို့လည်းတာဝန်ရှိသူတွေကပြောပါတယ်ပြန်ရောက်တဲ့သမောသားတွေကိုတော့ကော့တောင်းမြို့ကဟိုတယ်မှာတိကျခွဲစောင့်ကြည့်ပြီးတခွင်းနမူနာရယူစစ်ဆေးနေတယ်လို့လည်းသမောသားဌာနကညွှန်ကြားရေးမှူးဦးဟိန်ထက်ဆိုးကပြောပါတယ်
ကော့တောင်းစိတ်ကန်းကျတော့တွားလာရနီးလို့ပေါ့နော်ပုံမှန်အဖြစ်တော့ကျွန်တော်တို့ရန်ကုန်စိတ်ကန်းဆိုလို့ရှိရင်ရန်ကုန်လာတဲ့သမောပဲအဓိကခုရှင်းလို့လို့လွယ်တာပေါ့နော်ဒီပုံမှန်ဂျမ်းချောင်းကနေပြီးတော့တွေ့ဖယ်ပြီးလာဖို့ကျွန်တော်တို့ခေါတောင်းကြတော့အနည်းဆုံးဖြစ်တာပေါ့နော်အဲ့ဒါကြောင့်သမောတွေကတော့အနည်းဆုံးနေရာမှာစီစဉ်ပြီးတော့လေ့ကြတာပါခင်ဗ
ျပုံမှန်ပြန်နှန်းနေတဲ့ပြပလေးချောင်းလိုက်မရှိသေးတဲ့အတွက်စာချုပ်တက်တန်းပြည့်ပင်မယ်လဲပြန်မလာနိုင်သေးတဲ့သမောသားအရေးအတွက်က9000ဝန်းကျင်မှရှိနေတာပါပြေခဲ့တဲ့ဆွန်လာတော့ကကေဇေးအေးလီရင်နဲ့စင်လုံးကားလီရင်တို့အပြင်ကော့တောင်းစိတ်ကန်းကနေတဆင်တင်မောပြန်တဲ့သူဦးရေကတော့၄00ကျော်အထိရှိနေပါတယ်။နိုင်ငံတကာလေကြောင်းလိုင်းတွေပိတ်ထားခြင်းအစိုးရရဲ့အကူအညီနဲ့ပြန်ခေါ်နိုင်ခဲ့တဲ့ပြည်ပရောက်မြန်မာနိုင်ငံသားဦးရေကတော့6000ကျော်အထိရှိနေပြီလို့နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။